မြောက်ကိုရီးယားနိုင်ငံကသူရဲ့နျူကလ িয়ার လက်နက်တွေဆွန့်လွတ်ပြဖို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်လ်တန်ရဲ့တောင်းဆိုချက်ဟာအထူးသဖြင့်မရှိတယ်လို့ရချစ်တယ်လို့မြောက်ကိုရီးယားကပြောလိုက်ပါတယ်။ဒါဟာမြောက်ကိုရီးယားကအမေရိကန်ထိပ်တန်းအရာရှိသူဦးကိုတစ်ပတ်အတွင်းဒုတိယအကြိမ်မြောက်ဝေဖန်ပြောဆိုလိုက်တာပါ။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တရရအကြိမ်ထိပ်တီးတွေ့ဆုံဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလမ်းဖွင့်ပေးလိုက်ပေမဲ့လည်းမစ္စတာဘော်လ်တန်ကတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တွေကိုဆွန့်လွတ်ရေးမဟာဗျူဟာကျတဲ့ဆုံးမချက်ကိုအရင်ဆုံးချဖို့လိုတယ်လို့ဘလွန်ဘတ်တင်ဟာနာနဲ့ဗုဒ္ဓနေကတွေ့ဆုံမိနေခါမှာပြောဆိုခဲ့တာပါ။မစ္စတာဘော်လ်တန်နဲ့အဲ့ဒီမတ်ချက်စာနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားလက်ထောက်နိုင်ငံခြားရေးဝန်ကြီးချိုဆွန်ဟွီးကိုတင်ထောက်ပေးကမိန့်မြန်းခဲ့တာမှာတော့အင်ဂျီရောရဲ့လုံခြုံရေးအကြံပေးဘော်လ်တန်ရဲ့ပြောဆိုချက်ဟာသူအထင်ကြီးခံရအောင်ပြောတဲ့အတိတ်ကံရှိတဲ့စကားသာဖြစ်တယ်လို့သုံးပြန်ဖြေကြားသွားကြောင်းအစိုးရပိုင်း KCNA တင်ထောက်တာကဒီကနေ့စနေနေ့မှာပြောပါတယ်။အမေရိကန်ကအဲ့ဒီလိုအတိတ်ကံရှိတဲ့စကားမျိုးတွေဆက်ပြောနေတာဟာအကျိုးမရှိဘူးလို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးကသတိပေးထားပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ကြားနျူကလ িয়ার ဆွေးနွေးမှုတွေမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြောမပါဝင်တော့ဖို့မြောက်ကိုရီးယားဘက်ကပြီးခဲ့တဲ့ကြာတာပြင်းနေကပဲတောင်းဆိုထားတာဖြစ်ပါတယ်။